Ukraine နိုင်ငံတောင်ဘက်မှာ Ukraine တပ်တွေက Russia တပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာပဲမြောက်ပိုင်းမှာရှိတဲ့ Kiev မြို့တော်ကိုကနေဒါဝန်ကြီးချုပ် Justin Trudeau ဟာကြိုတင်ကြေညာမထားဘဲနဲ့ရောက်လာခဲ့ပြီးတော့ Ukraine သမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်
Присутня шановні журналісти. Сьогодні я дійсно абсолютно
Канада вони ж не пхе Україну го ла як та атве. Таке го ван мя ван та чузу баре. Канада ха Україна найган не пітуре лулла є атве кхекхекхеке юнган не я чей мю ма ачиган чача панбо куні пере найган пхе баре ло. Україна тамара га пьо та да ба. Канада вони ж га Україна найган Касан дета га я хясе пян пю я Каковка ягара пясі му жа. ရည်ကြီးရည်ရှမ်းပြီးဒုက္ခရောက်နေသူတွေအတွက်လူသားစာနာမှုအကူအညီ38တန်းခွဲအပြင်နောက်ထပ်အကူအညီဖြစ်ဒေါ်လာ10တန်းချထားပေးမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာယူကရိန်းကတောက်ကြတဲ့စစ်နေနေတွေမှာစစ်ဆင်ရေးတွေလုပ်ခဲ့ပြီးတော့တချို့နေရာတွေမှာလွန်ခဲ့တဲ့48နာရီအတွင်းရုရှားရဲ့နေရာယူထားတဲ့ရှေ့တန်းကနေရာတချို့ကိုယူကရိန်းတပ်တွေကထိုးပေါက်နိုင်ရတယ်လို့ယူကရိန်းရှေ့နေစဉ်အချင်းချင်းစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ရုရှားကတော့သူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လင်းနဲ့တချို့ကိုရှေ့လာတဲ့မှာပဲဘယ်လာရုစ်နိုင်ငံမှာနေရာချထားတော့မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြတဲ့ဘယ်လာရုစ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။